တရုတ်နိုင်ငံရဲ့ဂျာဝင်ဆီဆက်မှုအရာစစ်ကောင်စီနဲ့ MNDAA ကိုကန့်တပ်ဖွဲ့ကိုယ်စားလှယ်တွေဒီသတင်းပတ်ထဲဆွေးနွေးနေကြပေမဲ့ထူးခြားတဲ့ရလဒ်တော့ထွက်မလာသေးဘူးလို့နှိဆက်သူတွေကပြောပါတယ်။ဆွေးနွေးပွဲဒီကနေ့အဆုံးသတ်ဖို့မူလကစီစဉ်ထားပေမဲ့နောက်ထပ်ဆက်လက်ဆွေးနွေးကောင်းဆွေးနွေးပွဲရှိတယ်လို့လည်းခန့်မှန်းနေကြတာပါ။တရုတ်နိုင်ငံကဆွေးနွေးပွဲနောက်ဆုံးအချိန်နဲ့ပတ်သက်လို့ရန်ကုန်ကပေးပို့လာတဲ့သတင်းကိုမဆုမွန်ကပြောပြမှာပါရှင်။
တရုတ်နိုင်ငံရဲ့စီစဉ်ပေးမှုနဲ့ယူနန်ပြည်နယ်ကုမင်းမြို့မှာစစ်ကောင်စီနဲ့ MMDA ကိုကန့်အဖွဲ့ကိုယ်စားလှယ်တွေတနင်္ဂနွေနေ့ကဆွေးနွေးမှုတွေစတင်ခဲ့တာပါဆွေးနွေးပွဲကိုတရုတ်ကိုယ်စားလှယ်တချို့လည်းတက်ရောက်ခဲ့ပါတယ်လို့အမည်မဖော်လိုတဲ့ကိုကန့်အဖွဲ့နဲ့နှီးဆက်သူက VOA ကိုပြောပါတယ်ဆွေးနွေးမှုရဲ့အသေးစိတ်ကိုမသိရသေးသလိုဆွေးနွေးမှုရလဒ်အဖြစ်မရသေးတဲ့အတွက်နှစ်ဖက်ကြားဆက်လက်ရပ်တိုးကာဆွေးနွေးနိုင်ပွဲရှိနေတယ်လို့အမည်မဖော်လိုတဲ့ကိုကန့်အဖွဲ့နဲ့နှီးဆက်သူကပြောပါတယ်မူလအစီအစဉ်ရဆိုရင်တော့ဒီကနေ့မှာအဖွဲ့တွေပြန်လာဖို့စီစဉ်ထားပေမဲ့ဒီကနေ့ညနေပိုင်းအထိပြန်လာနိုင်ခြင်းမရှိသေးသလိုဘယ်နှရက်ထပ်တိုးနိုင်မလဲဆိုတာကိုလည်းမခန့်မှန်းနိုင်သေးဘူးလို့ကိုကန့်အဖွဲ့နဲ့နှိဆက်သူကပြောပါတယ်။မနေ့တုန်းကဆွေးနွေးမှုမှာတော့လက်ရှိဖြစ်ပေါ်နေတဲ့အခြေအနေနဲ့စီရင်တင်မာမှုတွေအပေါ်မှာအခြေခံဆွေးနွေးတာမျိုးရှိခဲ့တယ်လို့သိထားပါတယ်။ဘလောက်အထိခြားပြဆွေးနွေးနိုင်ခဲ့သလဲစစ်ကောင်စီဘက်ကဘလို့တုံ့ပြန်ဆွေးနွေးခဲ့သလဲဆိုတာကိုတော့မသိရသေးပါဘူး။ဆွေးနွေးမှုအတိအကျကိုလည်းသူကဖြေဆိုဖို့ညှင်းဆိုပါတယ်အခုလိုမျိုးစစ်ကောင်စီနဲ့ MNDA ကြားတွဲဆုံမှုအခြေအနေရလက်အလားအလာပေါ်မှာတော့နိုင်ငံရေးသုံးသပ်သူတဦးကအခုလိုသူ့အမြင်ပြောပြပါတယ
်ဆွေးနွေးမှုတွင်ကြားရတာပြည်လည်းဖြစ်ခုတပုလာလာနေမယ်ဆိုတာတော့ခံမမိတာပဲရှင်းမလို့လည်းရရှိတယ်အတိအကျကတရုတ်ပြည်အရဆွေးနွေးရတာဆိုတော့ရှိတဲ့အခြေအနေချင်းချင်းနိုင်ငံရေးဆန္ဒအတိုင်းရှိရအောင်စစ်ကောင်စီရဲ့ပြောမှလည်းပဲသူတို့အမှန်သူတို့အမြင်အမှန်ကိုကျန်နေဦးမကဘူးစစ်ကောင်စီကသူတွားကျင်တဲ့လမ်းကြောင်းအမှန်ကိုထပ်ပေါ်ပြလိုက်တဲ့သဘောလို့ဟိုတုံးတာလေဒါကြောင့်မလို့အကျိုးရလက်ကောင်းကျိုးရလက်ထွက်လာဖို့ဆိုတာအိမ်မလွယ်ပါဘူးဟိုအဲ့တော့တစ်ခါပြောလို့ပဲဆရာနာဒီနေ့က2008 NC လမ်းကြောင်းပဲဆက်မယ်နိုင်ငံရေးဆွေးနွေးရဆိုတာရဲ့အဓိပ္ပာယ်ကလေလက်နက်ဆော့ပါတီထောင်ဒီကောက်ပွဲဝင်ဆိုတော့ဒါကိုပဲထပ်ပြောလိုက်တာပဲနောက်သူတို့ရွေးချက်အမှန်ဖြစ်တဲ့စစ်နိုင်တိုက်ကိုတက်ရှိပေါက်ရဖို့နော်အာနာဒီမေးကြီးနော်ဆက်လက်အထူးကြီးနော်ဒါအတွက်ဆက်သွားမှာဖြစ်တဲ့အတွက်ကြောင့်နော်ကျမမှုကြီးမလာရင်တော့ဆွေးနွေးပွဲကရလကောင်းထွက်လာဖို့ဆိုတာတော့အလားအလာတော်တော်လေးပါလိမ့်မယ
်ဆွေးနွေးပွဲအခြေအနေနဲ့ပတ်သက်လို့ရောစစ်ကောင်းဆောင်ရဲ့မိကွန်းကဆွေးနွေးမှုအပေါ်မှာရိုက်ခတ်မှုတွေရှိနေတယ်ဆိုတဲ့အမြင်နဲ့ပတ်သက်လို့စစ်ကောင်းစီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်မေးမြန်းခဲ့ပေမဲ့တုံ့ပြန်တာမရှိပါဘူးအခုဆွေးနွေးပွဲကိုတရုတ်မြန်မာနယ်စပ်ကအမည်မဖော်လိုတဲ့ MNDAA နဲ့နှီးဆက်သူသတင်းရင်းမြစ်ကနေ VOA သိထားရသလောက်ကတော့စစ်ကောင်းစီဘက်ကအမှတ်၁စစ်စင်ရေးအထူးအဖွဲ့မှဒုတိယဗိုလ်ချုပ်ကြီးကိုကိုဦးကဦးဆောင်ဆွေးနွေးခဲ့ပြီးတော့ကိုကန့်အဖွဲ့မှာတော့ဖုံတာရွှင်သားဖြစ်သူနိုင်ငံခြားရေးဆက်ဆံရေးဌာနကြီးမှူးဖုံခွင်းကဦးဆောင်ဆွေးနွေးခဲ့တယ်လို့ပြောပါတယ်။နောက်ပြီးတော့မကြခင်ရက်ပိုင်းတွေတုန်းကလည်းအရခတက်တော် AA တအောင်းပလောင် TNLA တက်ဖွဲ့တွေနဲ့ဆွေးနွေးဖို့စစ်ကောင်စီဘက်ကပြင်ဆင်ထားတယ်လို့ဆိုပေမဲ့ဒါကိုအတိမပြုနိုင်သေးပါဘူး။ဒီဆွေးနွေးပွဲတွေမဖြစ်လာခင်တုန်းကတော့တရုတ်ဘက်ကမြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ရခိုင်တက်တော် AA နဲ့ပြီးခဲ့တဲ့ဒီဇင်ဘာလ1ရက်နေ့TNLA အဖွဲ့နဲ့ဒီဇင်ဘာလ10ရက်နေ့ KIA အဖွဲ့နဲ့ဒီဇင်ဘာလ17ရက်နေ့တို့မှာတွေ့ဆုံခဲ့သလိုမြောက်ပိုင်းအဖွဲ့ဝင်မဟုတ်တဲ့ဝအဖွဲ့နဲ့လည်းဒီဇင်ဘာလ3ရက်နေ့မှာတွေ့ဆုံခဲ့ပါတယ်။ဒါတွေအပြီးမှာအခုလိုတိုင်းရင်းသားအဖွဲ့တွေနဲ့စစ်ကောင်စီကြားတီးခြားစီတွေ့ဖို့ဖြစ်လာခဲ့တာပါ။စီရင်နဲ့ကုံသွဲရေးမှာအချက်အချာကြတဲ့လားရှိုးမျိုးကိုတင်ပိုက်အုပ်ချုပ်နေတဲ့ကိုကန့် MNDA အဖွဲ့ပေါ်မှာတရုတ်ရဲ့ဖိအားတွေရှိလာတဲ့အချိန်မှာပဲအခုလိုမျိုးတရုတ်နိုင်ငံမှာစစ်တပ်နဲ့ MNDAA ကိုယ်စားလှယ်တွေတွေ့ဆုံမှုဖြစ်ပါတယ်တရုတ်မြန်မာနယ်စပ်ကုံသွယ်ရေးထိခိုက်မှုတွေရှိနေတဲ့အချိန်မှာပဲတရုတ်ဘက်ကသူတို့ရဲ့အကျိုးစီးပွားကိုကာကွယ်နိုင်မှုလားရှိုးကိုတင်ထားတဲ့ကိုကန့်တပ်တွေကိုဖိအားပေးမှုတွေရှိခဲ့တယ်လို့လေလာသုံးသက်သူတွေကသုံးသက်တယ်လို့လက်ရှိဆွေးနွေးပွဲကနေရလက်ကောင်းတွေထွက်လာနိုင်ပွဲမရှိဘူးလို့လည်းသုံးသက်မှုတွေရှိနေပါတယ်ရှင်